to the Voice of America in Burmese.
ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကဖြစ်ကြပါသည်ခင်ဗျာ။ဗီဝီမိဂန်တိုင်း2020ခုနှစ်ဖေဖော်ဝါရီလ14ရက်ဗလင်တိုင်းနေ့တောက်ကြနေမနေ့ကအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30နဲ့40 48ဒုကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရုပ်ထည့်တိုးလာတာဟာတနင်္လာရှိရလူနာတွေကိုစစ်ဆေးမှတ်တမ်းတင်တဲ့စနစ်ပြောင်းလဲကြောင်းဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောပါတယ်။ရခိုင်ပြည်နယ်မှာလက်လက်ချီချီထိရာကမူလရန်ကျောင်းသား20တန်းရခဲ့ပြီးတဲ့နောက်ကလင်းငယ်တွေကိုကာဝယ်ပေးဖို့နိုင်ငံတကာတိုက်တွန်းတဲ့တွေထွက်ပေါ်လာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝန်လိုင်နဲ့တူညီညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျ။တရုတ်နိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုသတ်မှတ်ရေးတွက်ပုံပြောင်းလဲလိုက်တာကြောင့်ဒီဆုံးသူအရေးအတွက်တိုးလာတဲ့အကြောင်းတင်ပြကြမှာတော့
China is doing many good things that slowing the virus and the facts speak for themselves
အရင်နေ့ပြီးမကြာခင်မှာတင်ဆက်ဖို့ရှိပါတယ်တခါတမနာတိုနယ်ထရန်တယောက်အခုလကုန်ပိုင်းအိန္ဒိယနိုင်ငံကိုတောင်းရောက်လဲပတ်မယ်လို့အင်ဗျူရောကကြေညာလိုက်တဲ့အပေါ်ဒေသခံတွေရဲ့သုံးသပ်ချက်နဲ့2015နျူကလ িয়ার စာချုပ်ကနေအီတန်ကအပြီးပိုင်နှုတ်ထွက်လိုက်တာကြောင့်ဘယ်လိုအကျိုးဆက်တွေရှိလာပါလဲနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းနိုင်တို့ပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ရုတ်တရက်တိုးလာတာဟာတန်မြတ်ရှိရဲ့လူနာတွေကိုစစ်ဆေးမှတ်တမ်းတင်တဲ့စနစ်အပြောင်းလဲကြောင်ဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောလိုက်ပါတယ်ကူးစက်မှုတွေတိုးလာတာမဟုတ်ပဲဟူပေပြည်နယ်တစ်ခုထဲမှာဆေးရုံတွေကတည်ပြပေးတဲ့လူနာအသစ်13,332ယောက်ရှိခဲ့တာကြောင့်တနင်္ဂနွေလုံးမှာ6,000လောက်အထိဖြစ်ခဲ့တာလို့လည်းပြောဆိုထားပါတယ်ဒီထဲမှာတချို့လူတွေကအရင်ရက်တွေသတင်းပတ်တွေမှာကလေးကကူးစက်ခံထားသူတွေဖြစ်ပြီးအခုမှဆင်းနေပါလာကြတယ်လို့လည်းဆိုပါတယ်ယောဂလက္ခဏာမပြင်းထန်တဲ့လူတွေကိုပါစစ်ဆေးအတည်ပြုနေတဲ့အတွက်အရေးအတွက်တိုးလာတာဖြစ်ကြောင်းလည်းတွေးချူကျမ်းမာရေးအရေးပေါ်အစီအစဉ်အမှုဆောင်ညွှန်ကြားရေးမှူးမက်ကယ်ရန်ကပြောခဲ့တာပါတခွဲကန်အတီးပြုချက်ကိုစောင့်ဆိုင်းနေစရာမလိုပဲတန်ရက်ရှိရလူနာတွေကိုစေယုံတွေကအတီးပြုပေးတဲ့အတွက်မြင်းမြန်းဆန်းဆန်းကုသမှုပေးနိုင်မှာဖြစ်တာကြောင့်လူလူကျန်းမာရေးမှာထိရောက်တဲ့တုံ့ပြန်မှုဖြစ်တဲ့အကြောင်းလည်းပြောပါရယ်ကျွန်တော်ဒီနေ့ကအတီးပြုထားတဲ့ကိန်းကလေးတွေအရဟူပေပြည်နယ်မှာသေဆုံးသူရေအတွက်242ယောက်ရှိပြီးစုစုပေါင်းတရုတ်နိုင်ငံမှာသေဆုံးသူ1350ထိရှိခဲ့တာပါဗိုင်းရပ်စ်ကြောင့်နိုင်ငံတကာမှာသေဆုံးမှုတွေနဲ့ကူးစက်မှုတွေကတရုတ်နိုင်ငံလောက်မများတဲ့အကြောင်းလည်း WHO ကပြောပါရယ်တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ448ယောက်ရှိနေပြီးဟောင်ကောင်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းတိုးစီသေဆုံးနေတာပါနိုင်ငံတွေအနေနဲ့ဗိုင်းရပ်စ်ပြန့်နှံ့မှုအနေအတွက်ကြိုတင်ပြင်ဆင်ထားနိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အကြောင်းလည်း WHO ကပြောဆိုထားပါတယ
်တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်အစိုးရကပွင့်လင်းမြင်သာမှုမရှိခြင်းဟာအမေရိကန်ပြည်ထောင်စုအတွက်စိတ်ပျက်စရာဖြစ်ခဲ့ရကြောင်းအင်ဂျီရောအကြီးအကဲရှိတူကကြာတာပတိနေမှာပြောကြလိုက်ပါတယ်။အမေရိကန်အစိုးရကဆက်ပြစ်မိတဲ့အကြောင်းကိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးအကြံပေးကောင်စီအကြီးအကဲလယ်ရီကတ်လိုးကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ We are very disappointed on this point that still China has not accepted
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့အတူအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပညာရှင်တွေတရုတ်ကိုဆေးလွတ်ဖို့ကျွန်တော်တို့ကမ်းလှမ်းချက်ကိုတရုတ်ဘက်ကလက်မခံသေးတဲ့အပေါ်အခုချိန်မှာကျွန်တော်တို့အတော်လေးစိတ်ပျက်မိပါတယ်။လောကရတဲ့သတင်းနှစ်ပတ်တုန်းကပဲဒီခန်းထဲမှာကျွန်တော်ပြောခဲ့မှုပါတယ်။သမရယုံကမ်းမှာဆွေးနွေးခဲ့တဲ့ရလအရာကျွန်တော်တို့စီကအတော်ဆုံးလူတွေကိုတရုတ်ပြည်ကိုဆေးလွတ်ချင်တဲ့အကြောင်းကျွန်တော်ပြောခဲ့မှုပါတယ
်။ဒီကိစ္စကိုတရုတ်အစိုးရကအရေးတူဆောင်ရွက်နေကြောင်းနဲ့ပွင့်လင်းမြင်သာမှုရှိစွာလှုံ့ဆော်မဲ့အကြောင်းအမေရိကန်ရဲ့အကူအညီကိုလည်းလက်ခံမဲ့အကြောင်းသမရရှိကသမရထောင်းကိုပြောကြားခဲ့တယ်လို့လည်းလယ်ရီကတ်လိုးကပြောပါတယ်။သမရထွန်းကတော့ဒီအစိုးရရဲ့တုတ်ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမရရှိချင်းချင်းကိုပြည်ခဲ့တဲ့ဒီနေ့ပတ်အတွင်းချီးကျူးပြောကြားခဲ့ပါတယ်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိသေဆုံးသူ1,368ဦးရှိခဲ့ပြီးရောဂါပိုးကူးဆက်သူကလည်း6,000လောက်ရှိနေပြီလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ UNWHO စတဲ့အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်လို့တဲ့ဆန္ဒရှိပေမဲ့တရုတ်ဘက်ကလက်မခံကြောင်းတရုတ်ဘက်ကဘာဖြစ်ချင်လဲဆိုတာကိုနားမလည်နိုင်ကြောင်းနဲ့ဒီနေ့တခြားလူတွေသေဆုံးနေရကြောင်းလည်းလယ်ရီကတ်လိုးကပြောပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ COVID-19 virus ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်စီးပွားရေးကိုတိတ်ထိခိုက်မှာမဟုတ်ကြောင်းဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ထွက်လာတဲ့ဆိုးရိမ်မှုတွေကမတိကျမှုတွေကိုဖြစ်ပေါ်စေကြောင်းလယ်ရီကတ်လိုးကပြောပါတယ်ခင်ဗျ
မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအနေနဲ့ကြေညာမှုကိုအမေရိကန်ကအလွန်မေးစိုးရိမ်ညောင်းတဲ့အကူအညီပေးဖို့အသင့်ရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးဖွဲ့စည်းတွေမြောက်ကိုရီးယားမှာဗိုင်းရပ်စ်ပိုးထိန်းချုပ်နေအောင်ကူညီချဖို့အားပေးကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အချိန်နဲ့မှာပဲမြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကာကွယ်ကူးစက်ရေးအတွက်အကူအညီပေးနေအောင်အထောက်ပံ့တွေကိုချွင်းချဲ့ဖြင့်ခွင့်ပြုပေးဖို့စဉ်းစားမယ်အကြောင်းကုလသမဂ္ဂကလည်းပြောထားပါဗျ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ကူစက်ရေးအတွက်လိုအပ်လို့အကူအညီတောင်းခံလာမယ်ဆိုရင်ကော်မတီကစဉ်းစားဖို့အသင့်ရှိရဲ့အကြောင်းကုလသမဂ္ဂရဲ့မြောက်ကိုရီးယားဆရာပိတ်ဆို့တန်ခတ်မှုကော်မတီက VOE ကိုရီးယားဌာနကိုပြောဆိုလိုက်ကြပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုထိန်းချုပ်ဖို့2006ခုနှစ်ကစလို့ကုလသမဂ္ဂလူညီရေးကောင်စီကပိတ်ဆို့အရေးယူခဲ့ရမှာကွန်ပျူတာစီးရင်သွင်းခွင့်နဲ့တင်ပို့ခွင့်တွေကိုကန့်သတ်ထားတာဖြစ်ပါတယ်။ဒါမှမဟုတ်မြောက်ကိုရီးယားမှာလိုအပ်တဲ့အခါလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကချွင်းချဲ့နေနဲ့ခွင့်ပြုပေးလို့ရှိပါတယ်။ဒါတလုံးမှာတော့ဘတ်စ်ဖို့ကူးစက်မှုထိန်းချုပ်ဖို့မြောက်ကိုရီးယားကကြိုးစားနေပေမဲ့အကူအညီတောင်းခံတာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားမှာအခုချိန်ထိဘတ်စ်ဖို့ကူးစက်သူရှိတဲ့အကြောင်းလည်းတည်ဝင်တည်ပြုထားတာမျိုးလည်းမရှိပါဘူး။ဒါမှမဟုတ်ပြည်ရန်မျိုးတော်မှာအမျိုးသမီးတူဟာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာနဲ့တူတဲ့ပြင်းထန်ဆုတ်ရောင်ရောဂါနဲ့သိဆုံးသွားတဲ့အကြောင်းတင်းလာနေတုန်းကပဲ Daily NK website ကဖော်ပြထားပါရဲ့
အာဖဂန်နစ္စတန်ကတာလီဘန်နဲ့ညီညာရေးသဘောတူညီရရှိဖို့အတော်လေးနှိမ့်ဆက်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသပတေးနေ့မှာတွေ့ကြားလိုက်ပါတယ်သဘောတူညီချက်ရရှိဖို့အင်မတန်နှိမ့်ဆက်နေပြီဖြစ်ကြောင်းသဘောတူညီချက်ရနိုင်တဲ့အလားအလာတွေလည်းကောက်မွန်ကြောင်းဂျယ်ရယ်ဒူရီဗီရာရဲ့ Roadkill ဆိုတဲ့ရေဒီယိုအစီအစဉ်မှာသမ္မတထရမ့်ကပြောကြားလိုက်တာပါအခုအချိန်မှာညီညာရေးသဘောတူညီချက်ရပြီလို့မပြောနိုင်သေးကြောင်းဒါပေမဲ့လာမယ့်သတင်းနှစ်ပတ်လောက်မှာဖြစ်နိုင်ခြင်းရှိကြောင်းသမ္မတထရမ့်ကပြောပါတယ်အာဖဂန်နစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးဆိုင်ရာဆွေးနွေးမှုတွေသတင်းပတ်နဲ့ချီကြားပြီးတိုးတက်မှုရလာနေတဲ့အချိန်မှာသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါလွန်ခဲ့တဲ့နှစ်ရက်ဆွေးနွေးပွဲတွေအတွင်းတိုးတက်မှုတွေရှိလာနေကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပမယ့်လူညွန့်ရေးဆိုင်ရာညီလာခံကိုတက်ဖို့အသွားမှာသတင်းထုတ်တွေကိုပြောပါတယ်ဝန်ကြီးပွန်ပေယိုဟာအဲ့ဒီညီလာခံမှာအာဖဂန်သမ္မတအရှရဖ်ဂါနီနဲ့တွေ့ဆုံမှုရှိပါတယ်။နှစ်ဖက်စလုံးက9ရက်ကြာအကြမ်းဖက်မှုတွေရှော့ချရေးအဆိုပြုဆွေးနွေးတာမှာတိုးတက်မှုတွေရှိနေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်ကအက်စပါကလည်းဘရပ်ဆဲလ်စ်မြို့မှာကျင်းပတဲ့ NATO စီးပွားပွဲအပြီးမှာပြောပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေမနက်ခင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြင်းနေမှာကြာသပတေးနေ့ကလက်နက်ကြီးချီထိမှန်ရကမူလရန်ကျောင်းသား20ထိခဲ့တဲ့ရရပြီးတဲ့နောက်ကလင်းငယ်ကိုကာကွယ်ပေးဖို့နိုင်ငံကတိုက်တွန်းတာတွေထွက်ပေါ်လာပါတယ်။မကြာသေးခင်ကဆက်လို့ဒီခိုင်ပြင်းနေမှာအကြမ်းဖက်မှုတွေတိုးလာနေတာဒေသခံပြည်သူအများစုအတွက်စိတ်ပျက်စရာဖြစ်ရတယ်လို့ခုနောက်ဆုံးမြန်မာနိုင်ငံရဲ့ကလင်းများနေ့မှာပဲစာတင်ကျောင်းတစ်ကျောင်းကိုလက်နက်ကြီးချီချရောက်ပြီးမကြာသေးခင်ကလည်းအမျိုးသမီးတွေနဲ့ကလင်းငယ်တွေတေဆုံးရပြီးဟာအပြစ်မဲ့ပြည်သူတွေအတွက်ထိခဲ့နေနာစရာဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ချက်သမ္မတကြီးဒန်ချက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံကလက်နက်ကန်ပြပကတ်တွေအတွင်းကလေးတွေစာသင်ကျောင်းတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာပရိတ်အဖွဲ့တစ်ခုဖြစ်တဲ့ Sister Children ကလည်းတိုက်တွန်းထားပါတယ်ပူစီရောင်မြို့နယ်အတွင်းနယ်မြေလူညွန်ရေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုပ်ခုတက်ခတ်ခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကြီးရမှာရှိတဲ့မူလရန်ကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ဦးတို့ကိုထိမှန်တရရတဲ့အကြောင်းတက်မတော်ကကြာသပတေးနေ့မှာတင်ထုတ်ပြန်ထားတာပါ။အေးဖွဲ့ပြောခွင့်ရခိုင်တုခါကတော့ဘူးစီတော်မြို့နယ်မှာအစိုးရဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိကအကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ပစ်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာတင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်း VOE ကိုပြောပါတယ်။ပရိရှတ်သံမကြီးကတော့နှစ်ဖက်စလုံးတိုက်ပွဲတွေရက်ဆိုင်ပြီးပြည်သူတွေကိုစွန့်ကုန်ကာဝယ်ပေးဖို့နဲ့ပြစ်ပျက်နေတာတွေကိုသိနိုင်မှုအင်တာနက်ဆက်သွယ်ဖြတ်တောက်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားတာပါ။ Save the Children ဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဒန်ကင်ဟာဗေးကတော့လက်နက်ကန်ပြပကတိမှာကလေးတွေပေါ်အကျဉ်းဖက်တဲ့လူရဲမှန်သမျှကိုရှုတ်ချကြောင်းနဲ့ကလေးငယ်တွေကိုကာဝယ်ဆက်ရှက်ဖို့ဟာကျင့်ဝတ်အရာမကဥပဒေအရပါလိုက်နိုင်ရမယ့်တာဝန်ဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။
မြန်မာနိုင်ငံကအထင်ရှားဆုံးသမိုင်းဝင်နေရာတစ်ခုလည်းဖြစ်ဘာသာရေးအထွတ်မြတ်ထားတဲ့နေရာလည်းဖြစ်တဲ့အပြင် UNESCO အဖွဲ့ကြီးကကမ္ဘာရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပုဂံမြေမှာ 12 minutes ကြာရိုက်ကူးထားတဲ့ညဉ့်ညမ်းဗီဒီယိုထွက်လာတဲ့အပေါ်မြန်မာပြည်အကြအမျက်ဒေါသထွက်နေကြပါတယ်။သူတို့ကိုသူတို့အသက်23နှစ်အရွယ်ရှိအီတလီနိုင်ငံသားတွေလို့ဆိုတဲ့ခန္ဓာကိုယ်မှာနတန်သီးတွေဆွဲပြီးစိတ်မင်းကြောင်ထိုးထားတဲ့အဲဒီဇုံတွေကသူတို့ရဲ့ဗီဒီယိုကို yes 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 လို့အမည်ပေးထားပြီးPornhub internet website မှာတင်ထားတယ်လို့ဆိုပါတယ်။ဒီအီတလီဇုံတွဲ internet website မှာစတင်ပါဝင်လာတဲ့လွန်ခဲ့တဲ့17လကစလို့ Pornhub ထံကြည့်ရှုခွင့်လျှောက်ထားသူ 8,100 ကျော်တိုးလာပြီးသူတို့ထံလာရောက်ကြည့်ရှုသူအရေအတွက်ဟာလည်း35သန်းအထိရှိလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အီတလီဇုံတွဲဗကံဖျားတွေကမှရိုက်ထားတဲ့ဗီဒီယိုကတော့မြန်မာနိုင်ငံသားတွေအကြားရေပန်းမစားတဲ့အပြင်ပြစ်တင်ဝေဖန်မှုတွေထွက်နေတယ်လို့ဆိုပါတယ်။အခုဗကံမှာရိုက်ထားတဲ့ဗီဒီယိုကိုတော့ကြည့်ရှုသူကကြာတာပရိနေညနေပိုင်းအထိ2သိန်းခွဲလောက်ရှိနေပြီးဒါကိုမကြိုက်ကြောင်းဆန္ဒဖော်ထုတ်သူအရေအတွက်ဟာအဲ့ဒီတဲ့2ဆလောက်ရှိတယ်လို့ဆိုပါတယ်။ဘာသာရေးရဲ့အထွတ်မြတ်ထားတဲ့နေရာမှာမဖွဲရတဲ့ညဉ့်ညမ်းဗီဒီယိုတွေရိုက်ကူးခြင်းဟာလုံခြုံရေးအားနည်းတဲ့အတွက်ဖြစ်ကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်တချို့ကထောက်ပြပြောဆိုကြပါတယ်။ဒီဖြစ်ရပ်ကကိုရိုနာဗိုင်းရပ်စ်ကြောင့်အထိနာနေတဲ့မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကိုပုံမူထိခိုက်စေနိုင်ကြောင်းမန္တလေးမြို့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကလည်းပြောပါတယ်။
အမေရိကန်သမ္မတတော်နဲ့ထရန်အနေနဲ့ကွန်ဂရက်စ်တို့ရဲ့ဒီပြုချက်များပဲအီရန်ပေါ်စီရေးရအရေးမယူဖို့ဆုံးဖြတ်ချက်တည်းကိုကြာသပတေးကမွဲခွဲရမှာတော့အများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားရေးနဲ့အတူသမ္မတရဲ့ရီပက်ဘလီကန်ပါတီကထက်လွတ်တော်အမတ်တချို့လည်းထောက်ခံကြပါတယ်အမေရိကန်တပ်ဖွဲ့တွေကိုအုံပြုနိုင်မဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီတင်းကကိုယ်စားရေးထက်လွတ်တော်မှာမွဲခွဲရမှာတော့ထောက်ခံမဲ့55မဲ့ကောက်ခံမဲ့45မဲ့နဲ့အတည်ပြုလိုက်တာပါလုံခြုံရေးအာဏာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာ NDA ကြီးလို့နယ်လို့ပြောထားတဲ့သမ္မတထွန်းကတော့တွေ့ချလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
။သမ္မတဒေါ်နယ်ထရမ့်အစိုးရကစစ်အသုံးစရိတ်အဖြစ်အတည်ပြုပေးထားတဲ့ဘတ်ဂျက်ထဲကဒေါ်လာ 3.8 ဘီလီယံကိုသူဂရီးပြုထားတဲ့မက္ကဆီကိုအမေရိကန်နယ်စပ်မှာတတိုင်းဆောက်ဖို့အတွက်လွှဲပြောင်းသုံးဆွဲဖို့စီစဉ်နေတာကြောင့်ဒီမိုကရက်တီတွေကမကဘဲစစ်တပ်အင်အားတောင့်တင်းရေးကိုလိုလားတဲ့ရီပက်ဘလီကန်တွေအကြမ်းမှာပါအမျက်ဒေါသထွက်နေစေခဲ့ပါတယ်။အမေရိကန်ကမ်းခြေစောင်းတက်အတွက်လေရင်ဝယ်ဖို့နဲ့စစ်သည်မော်တီဆောက်ဖို့အပါအဝင်မွေးဆွေးဝါးတက်ဖြည့်ရေးလုပ်ငန်းတွေမှာသုံးဆွဲဖို့ရထားတဲ့ဘတ်ဂျက်ထဲကကြာတာပတိနေ့မှာအမေရိကန်ပီရင်ဂွန်စစ်ဌာနချုပ်ကနေစာတိုင်းတီဆောက်ရေးမှာသုံးဆွဲဖို့လွှဲပြောင်းလိုက်တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာနဲ့မြန်မာဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုတတ်မှတ်ရေတွက်ပုံကြောင်းလဲလိုက်တဲ့အတွက်တည်ဆုံးသူအရေအတွက်ကိန်းကနန်းလဲတိုးလာပါတယ်။တည်ဆုံးသူအရေအတွက်ရုတ်တရက်တိုးလာတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်လာပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူကတော့စိုးရိမ်စရာမရှိကြောင်းပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးAFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးပြောပြမှာပ
ါကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ရှိရာဟူပေပြည်နယ်ကအများစုပါဝင်နောက်ထပ်သေဆုံးသူတွေနဲ့ရောဂါကူးစက်မှုတွေကိုတရုတ်မျိုးစားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်ကကြာသပတေးမှာပဲအတည်ပြုလိုက်တာပ
ါ累计治愈出院病例3441例
ဟူပေပြည်နယ်မှာကူးစက်မှုအသစ် 14,840 ကိုအတည်ပြုနိုင်ခဲ့ပြီးအဲ့ဒီထက်က 13,436 ယောက်ကတော့ဝူဟန်မြို့မှာပါဝူဟန်မှာပဲကူးစက်ပျောက်ကင်းသူနောက်ထပ်800ယောက်နဲ့ဆေးရုံကဆင်းဝင်ပြုလိုက်သူ938ယောက်ရှိပါတယ်နောက်ထပ်သေဆုံးသူ242ယောက်ရှိခဲ့ပြီးအဲ့ဒီထက်က216ယောက်ကတော့ဝူဟန်မြို့မှာဖြစ်ပါတယ
်ကျန်းသာပေးနေတဲ့ကူးစက်ခံရသူဖြစ်အတည်ပြုနိုင်သူစုစုပေါင်း 43,455 ယောက်ရှိပြီးဒီထက်က 3,043 ယောက်ကတော့ဝူဟန်မြို့မှာဖြစ်ပြီးယောဂပြင်းထန်သူ9084ယောက်နဲ့9426ယောက်ကတော့ဝူဟန်မြို့မှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒီနေ့ထဲမှာအများဆုံးကိန်းကနန်းဖြစ်တဲ့အတွက်ယောဂဖြစ်ပွားမှုအခြေအနေအားထင်တာထက်ပိုဆိုးနေမလားဆိုပြီးစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်ခဲ့တာပါ။ဒီလိုမျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရပုဂ္ဂိုလ်ကတော့စီးရုံနေမှာအဆုတ်ကိုတတ်မှတ်ရိုက်ကူးစစ်ဆေးတာပါဝင်ကူးစက်မှုနဲ့ပတ်သက်လို့တတ်မှတ်ရေးထွက်ပုံပြောင်းလဲလိုက်တဲ့အတွက်ကူးစက်သူရေးထွက်ပိုတိုးလာတယ်လို့ဆိုပါတယ်။ဟူပေပြည်နယ်ပြည်မှာတော့ကျန်းသာပေးနေကကူးစက်မှုအသစ်312ယောက်သာအတည်ပြုခဲ့တဲ့အတွက်ကိုယ့်ရဲ့စက်တိုက်ဖြစ်ကျဆင်းသွားကြတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကျန်းမာရေးအရေးပေါ်အစီအစဉ်အကြီးအကဲမိုက်ကယ်ရိုင်ယန်ကတော့အစိုးရမလွန်ကြဘူးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာ
ပါ We've seen this spike of the number of cases reported in China
တရုတ်နိုင်ငံမှာကူးစက်သူလူနာအသစ်ကျဉ်းကနန်းရုတ်တရက်တိုးလာတာတွေ့ရပေမဲ့ရောဂါကူးစက်မှုနဲ့ပတ်သက်လို့ခံမှန်းချက်မှာတော့အပြောင်းလဲမရှိပါဘူး
ဒီမတိုင်ခင်အချိန်ထိတုန်းကတော့ကူးစက်မှုတွေကိုအဆင့်မြင့်တက်ခွန်းဆန်းသပ်ပြီးမှအတည်ပြုခဲ့တာဖြစ်ပါတယ်။ဒီအတွက်လဲဆေးရုံဆေးခန်းတွေမှာပါတန်ရရှိသူတွေကိုစစ်ဆေးဖို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တဲ့အကြောင်းလဲကျန်းမာရေးပညာရှင်တချို့ကတိုက်တွန်းနေကြပါတယ်။လူပေါင်းထောင်ကျော်သေဆုံးပြီးတောင်းနဲ့ချီကူးစက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်တက်ပြည့်ရေးမှာအထက်ဆရာရလက်တွေတွေ့ရတဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ပြောဆိုလိုက်ပြီးနိုင်ပိုင်းကျန်းမာပဲသေဆုံးမှုနဲ့ကူးစက်မှုတွေပိုတိုးလာတဲ့တဲ့ရင်လဲထွက်ပေါ်လာခဲ့တာပါ။ဗိုင်းရပ်စ်ပိုးအနေကိုကင်တွယ်ဖြစ်ရှင်းရမှာဝေဖန်မှုတွေနဲ့ကြုံရရင်မှာပဲကူးစက်မှုတွေစတင်ခဲ့ရဟူပေပြည်နယ်ကကွန်မြူနတီပါတီထိတ်တန့်ရာရှိနှစ်ယောက်ကိုလည်းရာထူးကဖယ်ရှားလိုက်ပါရဲ့ဒူဝေချိုရဲ့ညွန်ချရေးမှုချုပ်တီထရော့စ်အက်ဒနွန်ဂေဗရီယေဆုစ်ကတော့ယောဂတက်ဖြစ်ရေးတရုတ်နိုင်ငံရဲ့ဂျိုးပန်းမှုတွေကိုအတိအမှတ်ပြုဖို့လိုတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ China is doing many good things that slowing the virus and the facts speak for themselves.
တရုတ်နိုင်ငံကဆောင်ရွက်နေတဲ့အစီအစဉ်ကောင်းတွေကြောင့်ဗိုင်းရပ်စ်ကူးစက်မှုအဆင့်ရော့ကျလာခဲ့ပါတယ်။အထက်လက်တွေကလည်းသက်သေပြတ်နေပါတယ်။ဒါကိုအသိမှတ်ပြုရပါလိမ့်မယ်။ကောင်းမွန်တဲ့လုပ်ရက်တွေကိုအသိမှတ်ပြုလက်ခံတဲ့ဆိုရင်တခြားနိုင်ငံတွေကလည်းအတူယူနိုင်ကြမှာပါ
။ဒီချိန်ထဲမှာပဲတရုတ်နိုင်ငံပြည်ပမှာလည်းကူးစက်မှုတွေကြုံနေရဆဲဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်ရွာတွေမှာကူးစက်သူ6ယောက်ကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်လူပေါင်း1000လောက်ကိုသီးသန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးနေရတာပါ။ဂျပန်နိုင်ငံမှာလည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတယောက်ရှိခဲ့တဲ့အတွက်ဖိလစ်ပိုင်နဲ့ဟောင်ကောင်ပါဝင်တရုတ်ပြည်မှာကြီးပြင်းပမှာတတိယမြောက်သေဆုံးမှုလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုအွန်လွင်ဦးကိုရိုနာဗိုင်းရပ်စ်နောက်ဆုံးအခြေအနေကိုတင်ပြသွားတာဖြစ်ပါတယ်အခုတခါတော့အမေရိကန်သမ္မတရဲ့နိုင်ငံသားခီးစဉ်ကိစ္စကိုတင်ပြကြင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခုလနှောင်းပိုင်းမှာအိန္ဒိယနိုင်ငံကိုတရားဝင်တွားရောက်မဲ့အကြောင်းသမ္မတအင်ဗျူတော်ကတင်းနှင်းလာနေမှာကြေညာပါတယ်ခီးစဉ်တွင်ကွန်တရီနဲ့ကာကွယ်ရေးကိစ္စတွေပါဝင်နိုင်ငံသဘောတူစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနေပါတယ်။သမ္မတထရန့်ရဲ့ပထမဆုံးအကြိမ်အိန္ဒိယခီးစဉ်ပေါ်ဒေသခံတွေကဘယ်လိုအမြင်သဘောထားရှိကြသလဲဆိုတဲ့ရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလှန်ကပြောပြမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရန့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကားချက်အရဖေဖော်ဝါရီ24ရက်ကနေ25ရက်အထိအိန္ဒိယနိုင်ငံကို2ရက်ကြာတွားရောက်လည်ပတ်မှာဖြစ်ပါတယ်။တဟာသမ္မတထရမ့်2019ခုနှစ်မှာသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တဲ့အချိန်ကစလို့အိန္ဒိယကိုပထမဆုံးအကြိမ်တွားရောက်မဲ့ခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်တွင်အမေရိကန်နဲ့အိန္ဒိယအကြားကကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအပြည့်အစုံလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။အိန္ဒိယကိုပေးထားတဲ့ GSP အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုအမေရိကန်ကမနစ်ကပြန်ယုံသိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့အိန္ဒိယကလိုလားနေပါတယ်။အဲဒီဆုံးဖြတ်ချက်ကြောင့်အိန္ဒိယကွန်ပျူစီတန်ဘိုအမေရိကန်ဒေါ်လာ 5.6 ဘီလီယံထိခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်ဒီခီးစဉ်အတွင်းမှာပဲအမေရိကန်ကအိန္ဒိယကိုစစ်လက်နက်ပစ္စည်းတွေရောင်းချမဲ့သဘောတူညီချက်ကိုလည်းအပြည့်အစုံလုံဆောင်ကြဖို့ရှိပါတယ်။သမ္မတထရမ့်အိန္ဒိယကိုတွားရောက်မဲ့ခီးစဉ်ကိုမကျင်ညာခင်ရက်ပိုင်းအလိုမှာပဲအိန္ဒိယကိုလေကြောင်းကာကွယ်ရေးစနစ်ရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကခွင့်ပြုပေးလိုက်ပြီးဖြစ်ပါတယ်။ဒီခီးစဉ်တွင်သမ္မတထရမ့်ဟာနယူးဒယ်လီမြို့နယ်ဂူဂျရတ်ပြည်နယ်အမဒါဘတ်မြို့တို့ကိုတွားရောက်မှာဖြစ်ပါတယ်။ဂူဂျရတ်ပြည်နယ်ဟာဝန်ကြီးချုပ်နရင်ဒရာမိုဒီပြည်နယ်ဝန်ကြီးချုပ်အဖြစ်2001ခုနှစ်ကနေ2014ခုနှစ်အထိတက်တန်း3ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့နေရာဖြစ်တာကြောင့်ဝန်ကြီးချုပ်မိုဒီကပြည်내မြို့တော်အမဒါဘတ်ကိုဖိတ်ကြားခြင်းဟာသမ္မတထရန့်ကိုသူ့နယ်မြေကိုခေါ်ပြတာလည်းဖြစ်ပါတယ်။အမဒါဘတ်မြို့မှာမိုတေရာအကစားကွင်းအစ်စ်ဖွင့်ပွဲကိုခေါင်းဆောင်နှုတ်ဦးတက်ရောက်ကြမှာဖြစ်တာကြောင့်သမ္မတထရန့်ရောက်လာတဲ့အခါကျူးကျော်ရက်ွက်တွေကိုမမြင်ရအောင်ငွေကြေးအများအပြားအကုန်ကျခံပြီးအဲ့ဒီအကစားရုံအစ်စ်ဝန်းကျင်မှာတရိုင်းနေတည်ဆောက်နေပါတယ်။ဒါပေမဲ့အခုလိုတတိုင်းဆောက်ပြီးငွေကြေးအမြောက်များအကုန်ချခံနိုင်မဲ့အစားစင်းရနောက်ပါသူတွေအတွက်ဒီငွေတွေကိုအသုံးချတဲ့လို့အမေတာဘက်မြို့ကန်တဦးဖြစ်သူပါရဗတ်ဆာရန်ယာကပြောပါတယ
်ခရ်ချာကတော့တေဆာကတော့တော့ဂရစ်ပြလီအချောင်းလေအခရ်ချာကကြောက်ဖိုက်တာအလကောက
ဆူရနေတဲ့ငွေတွေကိုစင်းရနောက်ပါတဲ့သူတွေအတွက်အချိုးဖြစ်စေအောင်အသုံးချသင့်ပါတယ်ရူဘီထောင်ပေါင်းများစွာအကုန်ချခံပြီးဒီအိုတိုင်းဆောက်ဖို့အလုပ်သမားတွေငှားပြီးခိုင်းရတဲ့ရည်ရွယ်ချက်ကပါတယ်ကျွန်တော်တို့ကစီးရဲသားတွေပါဒီတိုင်းသားမှာအစားကကျွန်တော်စီးပွားရေးလုပ်ငန်းရှိခဲ့ပါတယ်ဒါပေမဲ့အခုတော့အပိတ်ခံလိုက်ရပါပြီ
အိန္ဒိယအစိုးရအဆင့်မြင့်အရာရှိတူကတော့ဒီတိုင်းကိုလုံခြုံရေးအရာတည်ဆောက်တာဖြစ်ပြီးကျူးကျော်ရက်ကွက်တွေကိုမတွေ့စေလိုတဲ့အတွက်မဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့ဒီအုတ်တိုင်းကိုစောင့်နေတဲ့ကန်ထရိုက်သမားကတော့အကစားရုံအစ်စ်ကိုသမ္မတထရမ့်သွားတဲ့အခါကျူးကျော်ရက်ကွက်ကိုမမြင်စေလိုတဲ့အတွက်စောင့်နေခြင်းဖြစ်ကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်ဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်မီတာ400ရှည်လျားပြီးခုနှစ်ပေမြင့်တဲ့ဒီတိုင်းကိုစောက်လိုက်တာကြောင့်သမ္မတထရမ့်အနေနဲ့အနီးနားမှာရှိတဲ့ကျူးကျော်ရက်ကွက်ကိုမြင်နိုင်စရာအကြောင်းမရှိတော့ပါဘူးအမတာဘက်မြို့တော်ဝန် ပြည်ချောက်ပတဲကတော့ခေါင်းဆောင်မဦးလာမဲအာကစားကွင်းအတွင်းအတက်နိုင်ဆုံးလူများများဆက်နိုင်အောင်စီစဉ်ဆောင်ရွက်နေကြောင်းပြောပါတယ
်။ 110,000 से ज्यादा लोग आने की संभावना है और उससे भी ज्यादा आएंगे तो भी उनके
ဒီကွင်းနဲ့ကိုလူပေါင်း3000ကျော်ရောက်လာကြမယ်လို့ကျမတို့မျှော်လင့်ထားပါတယ်။တကယ်လို့တက်မဲ့သူအိတ်ထက်များနေဆိုရင်ထိုင်ရုံနေရာစီစဉ်ပေးနိုင်ဖို့ကျမတို့ကြိုတင်ပြင်ဆင်ထားပါတယ
်။အမတပတ်မြို့ကပြတိုက်လမ်းပြတူဖြစ်သူပရတိမာဗန်ဗိုရာကတော့သမရထရန့်သူတို့မျိုးကိုလာမဲ့အတွက်ဝမ်းသာကြောင်းပြောပါတယ
်။ဟို हमको बहुत ही आनंद है कि डोनाल्ड ट्रम्प जी भी यहां पधार रहे हैं और
သမရဒေါ်နယ်ထရမ့်လာမဲ့ဆိုလို့ကျမတို့အရန်ဝမ်းသာပါတယ်။သူ့ကိုကျမတို့ဒီမှာလုပ်တဲ့ရိုးရာလယ်စည်းပေါ်ဝါကိုဝတ်ခိုင်းပြီးတော့နှွေးနှွေးထွေးထွေးကြိုးဆိုมาပါ။သူဒီကိုရောက်တဲ့အချိန်မှာဘာသာဘောင်းစုံပါတဲ့ဆူတောင်းပွဲတစ်ခုလုပ်ပြီးသမရထရမ့်လည်းအဲ့ဒီဆူတောင်းပွဲကိုတက်มาပါ
။အမတဘက်မျိုးကအာကစားကွင်းအစ်စ်ဖွင့်ပွဲအခမ်းအနားကိုတော့ဂူဂျာရက်လိုကင်ချိုထရမ့် how are you trump လို့အဓိပ္ပာယ်ရတဲ့အမည်ပေးထားပါတယ်။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီပြီးခဲ့တဲ့စက်တင်ဘာလတုန်းကအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ကဟျူစတန်မြို့ကိုရောက်ရှိစဉ် howdy modi လို့နှုတ်ဆက်ပြီးကြီးကျယ်ခမ်းနားစွာကြိုဆိုခဲ့တဲ့အချိန်သမ္မတထရမ့်ကိုလည်းခမ်းနားကြီးကျယ်စွာပြန်လည်ကြိုဆိုပေးတာဖြစ်ပါတယ်ခင်ဗျာ
။ဒါတော့ကိုဇော်ဝင်းလိုက်တင်ပြသွားတာဖြစ်ပါတယ်။အခုတခါအမေရိကန်အီရန်ဆက်ဆံရေးအခြေအနေကိုလည်းတင်ပြပေးကြပါမယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်မှာချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအပြီးတိုင်ဆွနှုတ်လိုက်ပြီလို့အီရန်ကကြေညာလိုက်ပြီးနောက်မှာအမေရိကန်နဲ့အီရန်ကြားပုံမပြည့်စုံတဲ့တစ်လွင်တဲ့နျူကလ িয়ার သဘောတူညီချက်ရဖို့လောလောဆယ်အလှမ်းကွာဝေးသွားခဲ့ရပါတယ်။ဒီလိုဆွနှုတ်လိုက်တဲ့နိုင်ငံကဖီအားဒဏ်ခတ်ပိတ်ဆို့မှုတွေပိုချမှတ်လာနိုင်အောင်လာနိုင်တာကြောင့်ဒီတင်းမာမှုတွေပိုပြီးမြင့်တက်လာနေပါတယ်။တစ်ချိန်တည်းမှာပဲလက်တွေ့ကျတဲ့တန်တမန်ဗျူဟာတွေမရှိတာကြောင့်စိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်း VOA သတင်းတော့ Brian Patton ပေးပို့တဲ့သတင်းတော်ကိုတော့ကိုရဲမင်းထွန်းကပြောပြမှာပါ
American တို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေလုပ်ဖို့ကဖြစ်နိုင်ပါတယ်ဒါပေမဲ့သမ္မတ Trump ဟာဆေးဆက်ဆွေးနွေးဖို့ယုံကြည်လို့ရတဲ့သူတယောက်မဟုတ်ဘူးလို့အီရန်သမ္မတ Hassan Rouhani ကပြောပါတ
ယ်အစ်တဖော်ကနာကထရပ်ကိုဘလေးချမတ်ဘူးတခဲခေါ်ဆော်တဲ့ဘူးခေါ်အော်ဆန်ဘူး
ကျွန်တော်တို့ရဲ့ရှေးမောင်မှာယုံကြည်စိတ်ချရတဲ့သူတယောက်ရှိမယ်ဆိုရင်ဆွေးနွေးပွဲဖြစ်ဖို့ကလွယ်လွယ်နဲ့ရှင်းရှင်းလေးပါပဲ။ဒါပေမဲ့တခြားတစ်ဖက်ဟာယုံကြည်လို့မရဘူးဆိုရင်တော့ဆွေးနွေးပွဲကဖြစ်ဖို့ခဲယဉ်းသွားပါပြီ
။ Iran ထိတ်တန့်တဘူ Qasem Soleimani ကို American တို့တပ်ဖြတ်ပြီးတဲ့နောက်မှာတော့တင်းမာမှုတွေအရှိန်မြင့်တက်ခဲ့ပေမဲ့စီးရီးပဋိပက္ခထိတ်တိုက်ဖြစ်မှာကိုတော့နိုင်ငံစလုံးကရှောင်ရှားခဲ့ကြပါရယ်။လက်တုံ့ပြန်တဲ့အနေနဲ့ Iran တို့ဘက်က Iraq မှာရှိတဲ့ American စစ်ကဲတခုကိုမစ္စိုင်းဒုံးကျည်နဲ့ပစ်ခတ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်း Iran စစ်တပ်က Ukraine ခီးတဲ့တဲ့လေရဲ့ဒဇင်းကိုမှားယွင်းပစ်ချပြီးလို့ Iran မှာလူတွေဆန္ဒပြနေတာကြောင့်ရော American တို့ကစီးပွားရေးပိတ်ဆို့ထားလို့ Iran ရဲ့စီးပွားရေးအထိနာလာနေတာကြောင့်ပါတင်မမှုအရှိန်ကတော့အတော်လေးမြင့်တက်နေသေးပါ။အခုတော့အီရန်က2015ခုနှစ်သဘောတူစာချုပ်ကိုဆွန့်လွတ်မယ်လို့ဆုံးဖြတ်လိုက်ပြန်တာကြောင့်ဥရောပနိုင်ငံတွေကပါအီရန်ပေါ်စီးပွားရေးတန်ခတ်မှုတွေပြန်လုပ်ဖို့တွန်းပို့လိုက်တယ်လို့ဖြစ်လာခဲ့ပါတယ
်။ They will join the United States in the national pressure campaign and the nuclear deal and put the Iranian
ဥရောပနိုင်ငံတွေလည်းအမြင့်ဆုံးဖိအားပေးနေတဲ့အထက်ပါဝင်လာဖို့ရှိပါတယ်။အမေရိကန်သမ္မတထရန့်ကအီရန်အစိုးရကိုသူရွေးချယ်စေလိုတဲ့လမ်းကြောင်းကိုရွေးလာစေဖို့လုပ်နေတယ်လို့မျိုးပေါ့။တနည်းပြောရရင်အီရန်အနေနဲ့ပုံမှန်တိုင်းပြည်တပြည်လိုပြုမှုမလားစီးပွားရေးဆိုးကျိုးတွေကိုခံစားမလားဆိုတာပေါ့
Foundation for Defense of Democracies က Richard Goldberg က VOA ကိုပြောသွားတာပါအီရန်ပေါ်စီးပွားရေးတန်ခတ်မှုတွေကိုဥရောပနိုင်ငံကြီးတွေကပြန်မချမှတ်ဘူးဆိုရင်သူတို့ရဲ့ကားတွေအပေါ်သူကုန်ကုန်တိုးကောက်မယ်လို့သမ္မတ Trump အစိုးရကထိတ်ချောက်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်The Heritage Foundation က James Phillips ကတော့ Iran ဟာသမ္မတ Trump ပြန်အရွေးခံမဲ့2020ယူကောက်ပွဲကိုစောင့်ကြည့်ဖို့အချိန်ယူကောင်းယူနေလိမ့်မယ်လို့လည်းဆိုပါတယ
် I believe the Tehran is hoping for regime change in Washington hoping that
America ဆိုရောက်ဖွယ်အကြောင်းလေးဖြစ်ဖို့ Iran လို့မျှော်လင့်နေပုံရပါတယ်အရင်သဘောတူညီချက်ကိုပြန်အသက်သွင်းခြင်းနဲ့ Trump နေရာကိုယူမဲ့ဒီမိုကရက်သမ္မတကိုသူတို့ကောင်းကောင်းဆက်ဆံနိုင်မယ်လို့မျှော်လင့်နေတယ်လို့ထင်ပါတယ်အရေးသဘောတူညီချက်အဟောင်းထဲမှာပါရှိတဲ့အီရန်တို့အပေါ်နျူကလ িয়ার ထုတ်လုပ်မှုကန့်သတ်ထားတဲ့အချက်တွေကိုအမေရိကန်တို့ကသက်တမ်းတိုးချင်နေတာပါ
ဒါပြင်အီရန်တို့ရဲ့ပက်ထိန်ဒုံးကျည်လက်နက်တွေကိုကန့်သတ်ထားခြင်းတို့အီရန်တို့ကအီရန်ပြည်ပကဂျာဂန်တပ်ဖွဲ့တွေကိုကျော်တော့နောက်ခံပေးနေတာတွေကိုလည်းရပ်တန့်စေကြပါတယ်။ဖိအားပေးတာတခုတည်းကအလုပ်မဖြစ်ဘူးဆိုတဲ့ဝေဖန်ပြောဆိုချက်တွေကလည်းရှိနေပါတယ်။ပြည်ပြည်စုံနဲ့တန်ခင်းတမန်ကြီးပြောရဲအီရန်တို့အတွက်မလုံလေးတွေပါမှအလုပ်ဖြစ်လိမ့်မယ်လို့လည်းလေလာသုံးသပ်သူတချို့က American Congress ကိုပြောခဲ့ပါတယ်။စီးပွားရေးတန်ခတ်ထားတာကိုရှော့ချပေးမဲ့မလုံပါတဲ့သဘောတူညီချက်မျိုးကိုအီရန်တို့လက်ခံမှာဖြစ်တယ်လို့ American ရဲ့မဟာမိတ်တွေကလည်းထောက်ခံကြမှာလို့ Council on Foreign Affairs ကကြွန့်ကျင်သူ Richard Haas ကသုံးသပ်ထားပါတယ်ခင်ဗျာ။
နျူကလ িয়ার အရေးနဲ့ပတ်သက်လို့အီရန်အမေရိကန်ရဲ့ဆက်ဆံရေးအခြေအနေနောက်ဆက်တွဲတွေကိုကိုရဲမင်းထွန်းပြောပြသွားတာပါ။ VOA အမေရိကန်တန်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်တင်ပြခြင်းပါတယ်။Myanmar's justice system is failing survivors of sexual violence ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Online Magazine မှာရေးထားတဲ့အဆောင်အမကိုဖတ်ရပါတယ်။မြန်မာတရားစီရင်ရေးစနစ်မှာကျူးလွန်ခံရသူတွေထက်ပြစ်မှုကျူးလွန်ထားသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပိုပြီးအကာအကွယ်ပေးဖို့သာအာရုံစိုက်နေတယ်လို့အဆောင်အမအစမှာဖော်ပြပါတယ်။ပြီးခဲ့တဲ့2019ခုနှစ်တည်းနေပြည်တော်မှာဖြစ်ခဲ့တဲ့ Victoria အသက်ငယ်မဒိမှုဖြစ်စဉ်နဲ့တရားရုံးရဲ့အဆုံးဖြတ်ချက်တွေကိုဥပမာပေးထောက်ပြထားပါတယ်။ဝန်ထဲစရာကောင်းတာကမြန်မာနိုင်ငံမှာဗစ်တိုးရီးယားအမှုတစ်ခုတည်းသာမကကြားမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတွေအပြင်လူ widetilde များထင်ရှားသူတွေရဲ့လိင်အကြမ်းဖက်မှုနဲ့အာဓမ္မကျင့်မှုတွေကိုကြည့်ရင်အာဏာပိုင်တွေကခံရသူတွေကိုအကာအကွယ်ပေးရမယ့်အစားမှားယွင်းစွာကင်တွယ်ဆောင်ရွက်နေတာရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမြို့နယ်၊ခရိုင်တရားလွှတ်တော်တရားလွှတ်တော်ချုပ်အဆင့်၄ဆင့်ရှိပြီးတာမန်ရာဇဝမှုတွေကလွဲလို့စစ်တပ်ကကျူးလွန်တဲ့ပြစ်မှုတွေကိုတော့တိုင်ကြားခွင့်မရဘဲဖြစ်တယ်လို့ဆိုပါတယ်။ဒါအလဲ2008ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအကာအကွယ်ပေးထားတာကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်။2019မတ်လမှာတက်ငယ်မရေမှုနဲ့ပတ်သက်လို့ရာဇသက်ကြီးဥပဒေပြင်ဆင်ချက်ကိုသမရဦးဝင်းမြစ်ကလက်မှတ်ထိုးခဲ့ပေမဲ့လက်တွေ့မှာစိန်ခေါ်မှုတွေဆက်ရှိနေသေးပဲလို့ဆိုပါတယ်။မြန်မာနိုင်ငံကပြည်ပကဒေသတွေမှာစစ်တပ်ကအာဓမ္မကျင့်တဲ့ကိစ္စကိုလက်နက်တစ်ခုတပွဲအတုံးချနေတယ်ဆိုတဲ့သတင်းတွေကိုရေးသားထားပါတယ်။ဆက်လက်ပြီးပြောပြချင်တာကမီဇိုရမ်ပြည်နယ်ချက်မာလူမျိုးစုအဖွဲ့အစည်းတွေကအိန္ဒိယမြန်မာနယ်စပ်ကိုပိတ်ပေးဖို့ဝန်ကြီးချုပ်မိုဒီကိုတိုက်တွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆူမီကာမကာရေးသားတဲ့ဆောင်းပါးကို deccanherald.com မှာဖတ်ရပါတယ်။မိုင်းတရားနှီးပါရှိလျားတဲ့အိန္ဒိယမြန်မာနယ်စပ်မှာတရားမဝင်ဝင်ရောက်မှုလက်နက်နဲ့မူရစ်ဆေးမှောင်ခိုမှုတွေကြောင့်ဒီနယ်စပ်ကိုပိတ်ပေးဖို့ဝန်ကြီးချုပ်မိုဒီကိုမီဇိုရမ်ဒေသကအနည်းဆုံးချက်ကမာလူမျိုးစု6ဖွဲ့ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ချန်စီယိုမဲ့တကားမရှိဒါမရှိလွတ်လပ်စွာဖြတ်တန်းခွင့်ရနေတဲ့အတွက်နိုင်ငံသားတွေလိန်လယ်မှုငွေရစေးလက်ပတ်ငွေနဲ့မြန်မာဘက်ကအခြားဥပဒေမဲ့လုပ်ရတဲ့ကြောင့်မီဇိုရမ်ပြည်ရောက် NGO တွေအတွက်ပါအထူးစိုးရိမ်စရာဖြစ်နေတယ်လို့ဆိုပါတယ်။ငွေရစေးနဲ့မောင်ခိုတွေကိုဖမ်းဆီးရမိမှုတွေဟာအဆမတန်များပြားနေပြီးဒီမူရဲ့စေးကြောင့်မီဇိုရန်လူတုထောင်ပေါင်းများစွာဘဝပြည့်နေရတယ်လို့လဲချက်မာအဖွဲ့အစည်းတွေရဲ့ကြာသာပတေးနေ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာမီဇိုရန်နေဆက်ဟာဘင်္ဂလားဒေ့ရှ်နေဆက်လိုချန်စီယိုအလုံးကာယံထားတာမဟုတ်တဲ့အပြင်အိန္ဒိယမြန်မာနှစ်နိုင်ငံနေဆက်ဖြတ်ကျော်ခွင့်သဘောတူညီချက်အရမြန်မာဘက်ကလူတွေဟာနိုင်ငံကူးလက်မှတ်မလိုပဲကန့်သက်ချက်တစုံတရာမရှိပဲမီဇိုရန်တဲကို10မိုင်လောက်ဝင်ရောက်ခွင့်ရှိနေတာပါ။မြန်မာနိုင်ငံချင်းပြည်နယ်တွေကကလေးသူငယ်တွေဟာမနေ့တိုင်းမီဇိုရမ်ဘက်မှာကျောင်းလာတက်ပြီးညနေတိုင်းအိမ်ပြန်နေကြဖြစ်ပေမဲ့အချိန်ကာလကြာညောင်းလာတာနဲ့အမျှသူတို့ရဲ့ဆွေမျိုးမိသားစုတွေဟာအိန္ဒိယနိုင်ငံသားတွေဖြစ်လာတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင် 1988 မြန်မာဒီမိုကရေစီအောင်ကြမှုနောက်ပိုင်းထောင်ထဲချီတဲ့ချင်းဒုက္ခသည်တွေဝင်ရောက်လာခဲ့ပြီးသူတို့စခန်းတွေကို1995မှာပိတ်သိမ်းခဲ့ပေမဲ့သူတို့ဟာမြန်မာပြည်ကိုပြန်မသွားကြတော့ဘူးလို့ရေးသားထားပါတယ်။အပြည့်စုံကို deccanherald.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နိုင်အစီအစဉ်ပြပြချင်းည10နိုင်မှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ွယ်အတွင်းဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ရှမ်းရှိမှာကကျွန်တော်ဂိတ်ရှိရှိတယ်ရှမ်းမြောက်မှာကဂိတ်15ဂိတ်ရှိတယ်အဲ့ဒီဂိတ်တစ်ခုတစ်ခုကနေတော့ကျမ်းမာဒီထဲကိုဝင်လာတဲ့သူက3000လောက်ရှိတာပေါ့နော်အဲ့ဒါကိုဒီကျမ်းမာရေးဝန်ထမ်းတွေကိုကြည့်ပြီးနေရာချထားတယ်
ဒါတော့နောက်ပိုင်းမှာနားဆင်ရမယ့်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်လက်ရောက်လာပါပြီဒီမြန်မာနိုင်ငံမှာကြောင်မီးသွေးသုံးနှစ်စစ်တားကိုထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာအာဆီယံနဲ့ပတ်သက်ပြီးနှိုင်းယှဉ်ထားတဲ့သောင်းမကူတော့ဥအောင်ခင်ကရေးသားတင်ပြထားပါတယ်
ကျောင်းမီးရွေးသုံးရင်လျှက်စစ်ကအားကိုဈေးတက်တက်တာတာနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးတွေးကထွက်တဲ့အစိတ်အတော့အမုံမွားဟာလေဓုကိုညဉ့်ညမ်းစီတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးတွေးသုံးရင်သဘောဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေဆိုင်အာဆီယံစီးပွားရေးတုတ်တီပနာဌာနရဲ့133မျက်နှာစာရမှာဖော်ပြပါတယ်ဂျပန်ပညာရှင်ကေရီရှီမိုဂိုရူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းဝင်းတွေသုံးမှုကြောင့်တဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ်air quality control system ဆိုတာကိုတီထွင်ထားတယ်လို့ဆိုပါတယ်ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံရှစ်နိုင်ငံမှာကျောင်းမီးတွေးသုံးဓာတ်အားကိုသုံးကြပါလေဒါပေမဲ့လေထုသတ်ဆင်ရေးစနစ်ကိုတော့သုံးသူရှိသလိုမသုံးသူလည်းရှိနေတာတွေ့ရပါတယ်
လက်စစ်တာအားကိုဈေးတက်တတာနဲ့သုံးဆွဲနိုင်ဖို့ကြောင်မီးသွေးကိုသုံးကြပါတယ်။ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေရှိပါတယ်။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာတ်အားပေးပမာဏဟာ3ဆလောက်တိုးပွားလာပါတယ်။အာဆီယံအုပ်စုမှာကြောင်မီးသွေးဓာတ်အားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ် 4100 ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ် 6000 နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုသန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ် 600 ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသတ်ဆင်ရေးစနစ်ကိုမသုံးတဲ့စက်ရုံတွေရှိပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသတ်ဆင်ရေးစနစ်ကိုသတ်ဆင်ထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90%ကျော်ဟာလေထုသတ်ဆင်ရေးစနစ်ကိုအသုံးပြုပါတယ်။သ ိုင်းနိုင်ငံမှာကျောင်းမီးတွေသုံးတအားမေဂါဝပ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မေဂါဝပ်450မှာဒါအမောအမွားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မသုံးတာကိုတွေ့ရပါသေး။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမောအမွားနဲ့ကန့်တတ်နေပါရေးကိုဒါအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါသေး။
ရည်ရွယ်တန့်စင်ရေးစနစ်ကိုထိထိရရောက်စီမံကိုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်။ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်ရင်အေးအေးယူဖို့ဘ ഹു အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ഹു အစိုးရမှာရောဒေသန္တရအစိုးရမှာရောအေးအေးယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေလူညင်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေလူဆိုင်ရာသတင်းအချက်အလက်တွေကိုကုမ္ပဏီကွန်ပျူတာမှသာတိုးလောင်ထားရပါတယ
်။လေလူတန့်စင်ရေးစနစ်တက်စီနဲ့အတွက်အရင်ကပုံများလာသလိုလျှက်စစ်တအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီခိုက်မယ်လို့ယူဆပါတယ်။ဒါကြောင့်ကြောင်မီးဝေးတအားပုံအာဆီယံနိုင်ငံတွေမှာလေရုသစီစနစ်သုံးမှုကြောင့်မီတာကတက်သွားပါလေ။စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယ10နှစ်ကာလမှာကျဆင်းသွားတာတွေ့ရပါသေး။လေရုသစီစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါသေး။ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေလာကြည့်အရလေဒုတပ်စင်ရေးစနစ်ကိုတုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တွေအများကြီးတာတယ်လို့ဆိုပါတယ်။တကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူး။ကြောင်မင်းသွေးအမားစားကိုတုံးပြီးလေဒုတပ်စင်ရေးစနစ်အများဆုံးတပ်ဆင်ထားတဲ့ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာဒီဆွေးနွေးကြမလဲကြည့်အောင်ပ
ါ။ကျင်းပြည်နယ်ဘလောအမျိုးနယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ဘိုးဘီပြင်းထန်လာနေတဲ့တဲ့ရင်တွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ကြီးအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါတယ်။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာလဲ။စသဖြင့်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က0239238994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။အားလုံးဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီဘက်မှာတော့အရေးပြတ်ချင်းစိုးကျိုးတွေအကြောင်းကိုတင်ပြထားပါတယ်။အေးပြတာကြောင့်ပင်မနှွမ်းနေပြီးအလုတ်ကောင်းကောင်းမလုတ်နိုင်တာခွန်အားပြည့်ဝအောင်မြင်တဲ့ဘဝကိုပိုင်ဆိုင်မှာမဟုတ်ဘူးလို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းစိတ်ကျမ်းမာရေးအထူးကုဆရာဝန်ကြီးပါမောခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့စိတ်ကျမ်းမာရေးအထူးကုဆရာဝန်ကြီးပါမောခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းကြောင့်ဟိုးပြီးတဲ့တစ်ခါကပြောခဲ့တဲ့နေရာမှာဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေအကြောင်းကိုဆက်ပြောမှဖြစ်တဲ့အတွက်ဒီအရေးဖြစ်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်နိုင်တာကိုရေပူရလေးစပြီးတော့ရှင်းပြပေးပါပါဆရာ
ကျွန်တော်တို့ကညတညတာမှာလားအကောင်းဆုံးမအိပ်လိုက်ဘူးဆိုလို့ရှိရင်နောက်တနေ့မှပင်မနှွမ်းနေပြီးတော့ကျတော့လုံးမလုံးနိုင်သတ်ပြင်းဖြစ်တတ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအိပ်ဆက်ခြင်းရဲ့ဟိုအကျိုးတွေကိုကျွန်တော်တို့ပြောခဲ့တုန်းကလည်းဒီအိပ်ဆက်ခြင်းဖြစ်စဉ်လေးနဲ့နှိုင်းယှဉ်ပြီးရှင်းပြခဲ့တဲ့အခါကျတော့အခုဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေကိုလည်းဆက်ဒီအိပ်ဆက်ခြင်းဖြစ်စဉ်ဖြစ်တဲ့ဒ
ဒီမျက်လုံးအမြင်မလှုပ်တဲ့ဒီနန်းအာယံပေါ့နော်အဲဒီကာလာနဲ့တော့မျက်လုံးအမြင်လှုပ်တဲ့အာယံကာလာကြာချိန်တွေနဲ့ရှင်ပြီးတော့ရှင်းပြပါလားဆရာကြီ
းနန်းအာယံတိတာတညရာရဲ့85ရာခိုင်နှုန်းတော့အဲအချိန်ယူတတ်ပြီးတော့အဲဒီခုအာယံတိကတော့တညရာရဲ့၄ဘုံတစ်ဘုံ25ရာခိုင်နှုန်းတော့ချိန်ယူပါတယ်အပထမသောသောပြောတဲ့ဟာမိနစ်90လောက်ကောင်းကောင်းကြီးအိပ်ပြီးတဲ့နောက်မိနစ်90လောက်ကြာလို့ရှိရင်အာယံတိတစ်ခါရရပြီးနောက်မိနစ်90တခါအာရီယံစီရပါတယ်အဲအိတ်ဆက်တာရဲ့ညောက်ပဲနက်နက်နက်နက်ညနေလာတာနဲ့အမျှအာရီယံစီကအဲနည်းနည်းပိုးပြီးတော့အချိန်ကြာကြာလာတာကိုတွေ့ရပါတယ်အလူတွေကအိတ်လိုက်နိုးလိုက်အိတ်လိုက်နိုးလိုက်အဲ့လိုဖြစ်ပေမဲ့လို့အဲနိုးနေတာကိုဂျားထဲမှာဆက်ပြတ်ပြီးတော့နိုးနေတာဘယ်သူမှသတိမထားမိဘူးသတိထားမိလို့ရှိရင်လည်းနောက်နေမှာအေယူရမှာမဟုတ်ဘူးအဲအဲ့လိုသတိထားမိတဲ့လူကဘယ်လိုလူလဲဆိုတော့လာပောင်းဝင်မှာစဉ်းရနေတယ်ဆိုရင်သိတိရှိနေတယ်ဖိတက်ကြရတယ်ဖြစ်နေတယ်စသဖြင့်ရှိတဲ့သူတွေဆိုလို့ရှိရင်တော့ပြတော့တတိထားမိနေတတ်ပါလေပုံမှန်တိုင်းဆိုရင်တော့အဲ့လိုဖိတ်လိုက်နိုးလိုက်ဖြစ်တာတွေကိုအဲကျွန်တော်တို့ကမနဲ့နိုးရတယ်မှမှတ်မိရ
ဟုတ်တယ်ဆရာအဲ့တော့ဒီနောက်တစ်ခုကအိတ်ဆက်ခြင်းရဲ့အကျိုးကိုကျွန်တော်တို့ပြောတော့ကအိတ်ဆက်ခြင်းကြောင့်ဒီစားဖို့တောက်ဖို့ပုံမှန်ဖြစ်အောင်ထိန်းပြီးတဲ့ဟော်မိုန်းတွေထွက်တယ်ဆိုတော့အခုလို့အရေးပြတ်တဲ့အခါကြာလို့ရှိရင်ရောဒီအခြေအနေကဘယ်လိုဖြစ်သွားမလဲဆရာ
တို့ကပြောရဲအဲဒီအသားတောက်ပြီးစားခြင်းတောက်ခြင်းနာနဲ့ဝရာပေါ့လीနော်စားကောင်းတာနဲ့စားလောင်မှုတိတ်တာနဲ့စားတာနဲ့မစားတာဟုဖြစ်အောင်ဘယ်လန့်ချအောင်လုပ်ပြီးတဲ့ဖော်မုန်းဂရီလင်တို့လက်တင်တို့ဆိုတာတွေရဲ့ပမာဏတွေလည်းကထိညိပေးတယ်လက်တင်ကတော့အစာဝရတယ်ဆိုရင်ဝမှန်းသိအောင်သုံးနောက်ကိုအကြောင်းကြားပေးတယ်ဖော်မုန်းဖြစ်ပြီးတော့ဂရီလင်ကတော့အမွာသေးမှုစားတယ်ဆိုပြီးတော့အနေထားမျိုးသုံးနောက်ကိုသိအောင်အပြောကြပြီးတဲ့တတိပေးတဲ့ဟော်မုန်းပေါ့လေအဲ့တော့ဒါတွေကလည်းခါတာနဲ့မစားတာကိုပုံမှန်ဖြစ်အောင်ထိညိပေးမှကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသူ့ဟာသူစားတဲ့ပမာဏစားပြီးတော့ကျတော့ဖြစ်တင်တာတွေဖြစ်ရမှာပေါ့အဲ့တကယ်လို့ကျွန်တော်တို့ကအေးကြီးမွားဘူးအေးကြီးပြက်တယ်အေးကြီးပြက်တာတွေညာလာပြီဆိုရင်အဲ့ဒီဟော်မုန်းတွေကမောက်ကမဖြစ်ပြီးတော့ကျတော့အများကြီးစားလာပြီးတော့ဝလာတာဝလွန်တာတွေအများကြီးဖြစ်တတ်ပါတယ်ကျွန်တော်တို့တွေကဘဝရဲ့ဘဝတသက်တာရဲ့သုံးပုံတစ်ပုံတော့ကိုအိတ်ဆက်ခြင်းနဲ့ကုံဆုံးရတာတော့တွေ့ရတယ်ဒါပေမဲ့အဲ့ဒီအိတ်ဆက်ခြင်းနဲ့ဘဝသုံးပုံတစ်ပုံကိုကုံဆုံးရတာကဘာမှအလုံးမဖြစ်ဘူး unproductive ဖြစ်တယ်အလုံးမဖြစ်ဘူးလို့ဆိုတော့ညာလေကျွန်တော်တို့ရဲ့ဘဝမှာဟလာတည်ပြဝဝနဲ့ခွန်အားအပြည့်နဲ့အောင်မြင်တဲ့ဘဝကိုရောက်အောင်ဟလာသုံးပုံတစ်ပုံမှာအကောင်းဆုံးနေနိုင်အောင်ဒီသုံးပုံတစ်ပုံတော့အိတ်ဆက်ခြင်းကအကူအညီထောက်ပံ့ပေးတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအေးရေးပြက်ခြင်းရဲ့ဆိုးကျိုးတွေကဘာတွေရှိနိုင်လဲဆရာကြီး
ကျွန်တော်တို့ပြောရမယ်ဆိုရင်တော့အေးရေးပြက်တာတွေများလာပြီဆိုရင်တော့ကြာနေနေမကောင်းနေပြီပေါ့လေအေးရေးပြက်တာများလာပြီဆိုရင်ပြောရမယ်ဆိုကျွန်တော်တို့ရဲ့အုံနှောင်းရဲ့စွမ်းရည်တွေကျလာတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးတွေအများကြီးထိခိုက်လာပါတယ်ထိခိုက်လာတော့ကျန်းမာရေးထိခိုက်လာတာဘယ်လောက်ကြီးထိခိုက်လာဆိုကျွန်တော်တို့ခန္ဓာကိုယ်ရဲ့ system တွေနဲ့လုပ်ငန်းစဉ်းစားပြောရင်ပထမပြောရင်မှတ်ညာမိုင်းဆိုင်ရာတွေထိခိုက်တာတို့အတွေးခေါ်ပြီးဟလာကောင်းကောင်းမတွေးနိုင်တော့ဘူးအာယုံထိခိုက်မှုတွေကြလာတယ်အဲ့ဒါအပြင်ကျွန်တော်တို့ကဒီစိတ်ပိုင်းဆိုင်ရာစိုးရိမ်စိတ်ကြီးများလာတာတို့စိတ်သက်ကြလာတာတို့ဒါနဲ့စိတ်ရောဂါတွေဖြစ်တဲ့ဆိုရင်ပိုပြီးတော့ဆိုးလာတာတို့တွေဖြစ်တတ်တယ်ဒါနဲ့မကအောင်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဆိုးဆိုးယောဂပစ္စည်းမှလည်းလာထိခိုက်တယ်အဲစီဂျိုလိုသွေးလိုလိုလိုမျိုးတွေဖြစ်တတ်တယ်နေမှုကိစ္စတွေမှလည်းဟိုစိတ်မပါတော့တာတွေဖြစ်လာတတ်တယ်အဲအေးပြတဲ့အတွက်ဟလာဟိုမတော်တဆထိခိုက်မှုတွေဖြစ်တတ်တယ်သွေးပေါင်ချိန်တွေကျလာတာတို့ဟလာပြန်သွားမယ်ဒီမမဲအေးကြီးပြက်တဲ့သူတွေကဝလွန်တာတို့ဖြစ်တတ်သလိုနှလုံးရောဂါတို့လေဖြတ်တာတို့ဖြစ်တတ်တယ်ဒါလည်းမကဘူးဟလာခန္ဓာကိုယ်ရဲ့ဆန့်ကျက်ခိမ့်ညင်းမှုရသဖြစ်ခဲ့တာပါလေ
ဟုတ်ကဲ့ဆရာနောက်တစ်ခါဒီပုံမှန်တနေ့တူကဒီပေါင်းသေးဆက်ဆံရေးတို့ဒီဆုံးဖြတ်ချက်ချတာတို့အပေါ်မှာရောဒီအေးကြီးပြက်ထားတဲ့အတွက်ထိခိုက်မှုရှိနေလားဆရာ
ဟုတ်ကဲ့ထိခိုက်မှုရှိပါခင်ဗျအဲ့တော့ဘုံနောက်ကဟိုအစ်စ်ဒီအစ်စ်ဒီမလုံးနိုင်မနဲ့မှန်ညာကိုမညာသိနိုင်မှုအစွမ်းတွေကိုလာပြီးတော့ရော့သေးတယ်ရော့သေးတော့ရော့သေးတာအပြင်ဘာဖြစ်တတ်တယ်လဲဆိုတော့ကျွန်တော်ကအေးရစ်တတ်တာညားတယ်ဆိုရင်ဟလာစောစောအေးရစ်တတ်တာညားတဲ့သူတွေတော်တော်များများပြီးဟလာစောစောစီစီတည်ဆုံးသွားကြတယ်ဆိုတာကိုလေလေ့လာမှုတွေအရာ2010ကလေ့လာတယ်လေ့လာမှုတစ်ခုရသိရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအေးရစ်တတ်တာရဲ့ဆိုးကျိုးတွေကကြီးမားတဲ့အတွက်ဒီဘလို့အခြေအနေမျိုးမှာအေးရစ်ပြတ်တယ်လို့သတ်မှတ်နိုင်တယ်ဆရာ
အေးရစ်ပြတ်တာလေဒီအနည်းဆုံး9နာရီတောက်မှမအိပ်ရလို့ရှိရင်မကောင်းဘူး9နာရီတည်းရော့လာပြီဆိုရင်ခန္ဓာကိုယ်မှာခန္ဓာကိုယ်ရဲ့ဓာတ်မှယူစ
ိခိုက်ဖို့ခွင့်နိုင်ရညားလာပြီအဲ့တော့အဲ့ဒီလူဖြစ်တာဒီလားလိပြေတော်ရလို့ခေါ်တဲ့အိတ်သက်ချင်းဆိုင်ရာဝေဒနာတွေအကြောင်းနဲ့ဖြစ်နိုင်တယ်လို့ကျန်တဲ့အကြောင်းတွေကြောင့်လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအေးအေးဖြစ်တာကိုသိနိုင်မဲ့လက္ခဏာတွေရောဘယ်လိုအနေထားရှိလဲဆရာ
အေးအေးဖြစ်တဲ့လက္ခဏာတွေကဒါအိတ်ချင်းစိတ်တွေသိပ်ပြီးတော့ညားနေမယ်မကြကနာတန်းဝေမယ်ဟလားစိတ်ကအချိန်မခံနိုင်ဘူးစိတ်တူလွယ်မယ်နေရင်းမှာအရင်ပြင်းမှန်းနေမယ်အပြင်းမှန်းလို့ဆိုပြီးတော့ဟလားစိတ်ကိုနိုးကြွားပြီးတော့နော်မအိတ်ချင်းမဲ့ကော်ဖီတို့ဘာလို့လိုမျိုးနေရင်းမှာပြင်းမှန်းပြီးအိတ်ချင်းမှာဆိုလို့ဆိုပြီးတော့ကော်ဖီတို့ဘာလို့လိုသွားတော့လိုက်ရင်နောက်ထပ်နောက်တညမှာဆက်ပြီးတော့အေးရစ်တက်တာတွေမအိတ်ချင်းတာတွေမအိတ်နိုင်တာတွေဖြစ်ပြီးတော့ပို့ပြီးတော့စိုးစိတတ်တာကိုသွားပြီးတော့တွေ့ရတယ်အဲ့တော့အေးရစ်တက်တာတွေများနေပြီဆိုတာနဲ့ခနာကူရဲ့ကိုရင်းအင်္ကာတွေကိုရင်းအဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေကအလုံးဇလွဲချော်တွေဖြစ်ပြီးကြတော့ဟာဒုက္ခတွေစပြီးတော့တာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချေဆိုင် Fever Wine သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်အန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလက်နက်ကြီးတီတောက်ဒေသခံအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တင်လုံမြို့မှာကျင်းပတဲ့83နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတာစီစစ်ဆေးနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာမှာဖေဖော်ဝါရီလ17ရက်နေ့ကဘောလုံးကစားနေတဲ့ចောင်းသားကလေးတွေအနည်းကိုလက်နဲ့ကြီးကြီးကြောက်ခဲ့တဲ့အတွက်မောင်ဝေရန်စိုးအပါဝင်ကလေး၄ဦးဒဏ်ရာအပြင်းထန်ရရှိခဲ့ပြီးအသက်18နှစ်အရွယ်မောင်ကူကူဟိန်းမှာတော့ဘယ်လက်ပြတ်သွားတယ်လို့ကျေးရွာသားတွေကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့နနက်ပိုင်းကလည်းတောင်ပွေကျေးရွာမှာလက်နက်ကြီးကြီးတချို့ရွာထဲမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်မွတ်စလင်ကလေးတဦးသေဆုံးပြီးတခြားကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာကြောက်တော်အခြေစိုက်တပ်မနဲ့ကလတန်မြစ်ကြောင်းတစ်လျှောက်သွာလာနေတဲ့အစိုးရရေးတပ်ကပြစ်ခတ်တာဖြစ်တယ်လို့တရက်ခန်တွေကပြောဆိုပေမဲ့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပြစ်ခတ်တာလို့စွပ်စွဲထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပခဲ့တဲ့83ကျင်းမြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့ရှမ်းပြည်နယ်ဆိုရဖွဲ့တို့တက်ရောက်ခဲ့ပါတယ်။ပင်လုံမြို့မှာရှိတဲ့တောင်တန်းပြည်မှပူပေါင်းရေးစာချုပ်ကြောက်တိုင်ဝင်းမှာဖေဖော်ဝါရီ12ရက်နေ့ကပြည်ထောင်စုနှစ်အခမ်းအနားကျင်းပခဲ့တာဖြစ်ပြီးတက်ရောက်သူဥယျာဉ်1000ကျော်ရှိတယ်လို့လည်းပင်လုံဒေသခံလူငယ်တွေကပြောပါတယ်။ဒီပွဲမှာပွဲဖိမြောက်ရေးကော်မတီတွေဖြစ်ကြတဲ့ NLD ပါတီဝင်တွေကစီစဉ်ဆောင်ရွက်ခဲ့ကြကြောင်းဒေသခံလူထုအနေနဲ့ကတော့လူထုတောက်တလူလာနေတဲ့ပြည်ထောင်စုမဟုတ်သေးဘူးလို့ခံယူကြောင်းပင်လုံလူငယ်တူဖြစ်တဲ့ဆိုင်းစုံကပြောပါတယ
်။ချင်းပြည်နယ်တောင်ပိုင်းပလဝနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့အနီးတစ်ဝိုက်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်နေတာကြောင့်ပလဝကြောက်တော်ကြားပြေးဆွဲနေတဲ့ဆက်လီလိုင်းတွေညှင်းနှားထားရပါတယ်။ပလဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေစံစီစားစတဲ့အခြေခံစားတောက်ကုန်တွေကိုကလတန်မြစ်ကြောင်းအတိုင်းဆက်လီနဲ့အဓိကတည်ယူလေ့ရှိကြပြီးတိုက်ပွဲကြောင့်ဆက်လီမပြေးဆွဲတာတပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်ပလဝမြို့နယ်မှာစံစီတွေလည်းမြင့်တက်လာနေတယ်လို့ပလဝမြို့ဒေသခံဆက်လီအမောင်းသမားတဦးကပြောပါတယ
် KNU ကရင်မျိုးရာစီယုံထိန်းချုပ်နယ်မြေတပ်မငါဖာပုံခရိုင်မှာလှုပ်ရှားနေတဲ့တပ်မတော်တပ်ဖွဲ့ဝင်တွေကစနေကြီးလက်နက်ငယ်တွေတုံးပြီးအပြစ်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရတာရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ပြည်ကြက်လကဆက်ပြီးတော့အခုလ10ရက်နေ့ထိကျန်းယူတပ်မငါဘာပုံခရိုင်မှာပြစ်ကတ်မှုဖြစ်ပွားခဲ့တဲ့နဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့အခုလ9ရက်နေ့အရှိတောင်တိုင်းစစ်သနာချုပ်နဲ့တောင်ပိုင်းတန်းစစ်သနာချုပ်တိုင်းမှုတို့ဆံမှာကျန်းယူတပ်မငါကကန့်ကွက်စာပေးပို့ထားပါတယ်ဒီလိုပြစ်ကတ်မှုကြောင့်ဒေသခံအယောက်300ကျော်ရွာကနေထွက်ပြေးတိမ်းရှောင်နေရတယ်လို့ကျန်းယူတပ်မငါပြောခွေရပုံမှုစောကလေတို့ကဆိုပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ကာလမှာတပ်မတော်အနေနဲ့လက်နက်ကြီးလက်နက်ငယ်အသုံးပြုပြီးပြည်သူတွေကိုတောက်ချက်ပြစ်ကတ်မှုတွေလုပ်တာဟာ NCA စာချုပ်ပါချက်တွေကိုဖောက်ပြက်ရကြတယ်လို့ GNU ဘက်ကပြောပါတယ်
ရန်ကုန်တိုင်းဒေသကြီးမှာမွန်လူမျိုးကိုစားပြုမွန်တိုင်းနိုင်ရေးရာဝန်ကြီးတဦးထားရှိတဲ့တယ်လို့တိုက်တွန်းကြောင်းမွန်စာပေရင်ကျေးမှုကော်မတီရန်ကုန်ဥက္ကဋ္ဌနိုင်စိုးအောင်ကဖေဖော်ဝါရီလ9ရက်နေ့မှာကြားရောက်တဲ့83ကြိမ်မြောက်မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတဲ့မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့တာပါမွန်အမျိုးသားနှင့်အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြောင်းမင်းသိန်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့တက်ရောက်ခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ရှမ်းနဲ့တရုတ်နယ်စပ်ဂိတ်တွေမှာတရားဝင်ပိတ်မထားပေမဲ့ကျန်းမာရေးဝန်ထမ်းတွေကနေတင်းကျပ်စွာစောင့်ကြည့်နေပြီးတော့လူအဝင်ထွက်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အကြောင်းစုံကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါလေ
။မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတန်တရာရှိသူလူနာ22ဦးရှိကြောင်းကျန်းမာရေးဌာနကကြေညာထားပြီးတော့ရှမ်းပြည်မှာတော့တန်တရာရှိသူ6ဦးရှိတယ်လို့ရှမ်းပြည်နယ်ကုသရေးနဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာနင်းဤဖြူကပြောပါရယ်
အခုဒီရှမ်းတောင်အနေနဲ့ဆိုလို့ရှိရင်တော့လေအဲဒီဆက်ဆံကျူးစီးရုံမှာဗန်းရင်လာနေပြီးတော့မှတမရလနာတူပေါ့နော်ရှိတယ်စီရင်တယ်ရေနောက်ပြီးတော့မှမောင်မေစီရုံမှာတမရလနာလေးဦးရှိပါတယ်လက်သက်တလောတော့အဲဒီရှမ်းမြောက်မှာတော့နမ်ကျူကနေတော့တက်ခွေအထိဆောင်နေတဲ့လူနာတယောက်ရှိတယ်တမရလနာပေါ့နော်လက်သက်တလောကတော့အဲ့လာပဲစုစုပေါင်း6ယောက်ပဲရှိမှာပေါ့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရေးကိုကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးနေရာကိုမသွားဖို့နှာခေါင်းဆီးတွေတတ်ထားကြဖို့နဲ့လက်မကြခနာဆေးကြောဖို့အတွက်လဲကျန်းမာရေးဌာနကသတိပေးထားပါတယ်လက်ရှိမှာနေဆက်ဂိတ်တွေဟာတရားဝင်ပိတ်ထားတာမျိုးမရှိသေးတော့ဂိတ်အဝင်ထွက်လူတွေကိုကျန်းမာရေးဌာနကနေစောင့်ကြည့်စစ်ဆေးပေးနေတယ်လို့ဒေါက်တာနင်းဤဖြူကပြောပါတယ်
ကျမတို့ကလေဟိုလောနဲ့လည်းဆက်နေတယ်တရုတ်နဲ့လည်းဆက်နေတာပေါ့နော်ပြီးတော့မှရှမ်းရှိမှာကကျမတို့ဂိတ်ရှိသေးရှိတယ်ရှမ်းမြောက်မှာကဂိတ်15ဂိတ်ရှိတယ်အဲ့ဒီကိစ္စခုတစ်ခုကနေရောမိတိုင်းမိတိုင်းကမှဒီတဲကိုမူလာတဲ့ဒီက3000လောက်ရှိတာပေါ့နော်အဲ့ဒါကိုကျမတို့ရဲ့ဒီပြည်သူ့ကျန်းမာရေးဝန်ထမ်းတွေကိုကြည့်ပြီးမိတိုင်းချထားတယ
်ဒါကြောင့်ဖေဖော်ဝါရီလ9ရက်နေ့ကရွှေလီမြို့ဝန်းမှာကျင်းပဖို့စီစဉ်ထားတဲ့83နှစ်မြောက်ရှာအမျိုးသားနေ့ခမ်းနားအစီအစဉ်အားလုံးဖြတ်သိမ်းလိုက်ရတယ်လို့မူဆယ်မြို့နယ်ပွဲကျင်းပရေးကော်မတီဝင်ဆိုင်းမြတ်အောင်ကပြောပါတယ
်ကျွန်တော်ရှမ်းအမျိုးသားနေ့ပွဲမကျင်းပရတဲ့အကြောင်းရင်းကတော့ကြောက်ပြီးဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်ပွဲလမ်းတပင်တွေလှုပ်ရင်လည်းအဲလူအများနဲ့အများကြီးလာမယ်ဆိုတော့အဲကြောင့်မို့မကူးဆက်နိုင်ဘူးဆိုတာမပြောနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်လည်းကြိုတင်ကာကွယ်မှုအနေနဲ့ဆုံးဖြတ်လိုက်တာပ
ါအလားတူနဲ့ဆက်စီပွဲမျိုးတစ်ခုဖြစ်တဲ့နှမ်ခမ်းမျိုးမှလည်းပွဲမကျင်းပခဲ့ပါဘူးလက်ရှိမှာတော့တရုတ်မှာအလုပ်သွားလုပ်ပြီးပြန်လာတဲ့နှမ်တူမျိုးသားကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရာရှိသူလူနာတူကိုတော့ဖေဖော်ဝါရီလ17ရက်နေ့ကပဲတန်တရာရှိသူစီရင်ခံနေအစိုးရကပယ်ဖြတ်ကြောင်းကြေညာလိုက်ပါတယ်ဖေဖော်ဝါရီလ12ရက်နေ့အထိကမ္ဘာပေါ်ကနိုင်ငံကြီး29နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ4000ကျော်ရှိနေပြီးသေဆုံးသူ1100ကျော်ရှိနေပြီဖြစ်ပါတယ်
ဆက်ပြီးတော့ချင်းနစ်ချင်းခရီးရန်အဖွဲ့ချုပ်ကနေကြီးမှုကျင်းပမဲ့ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလို့သဘောတွဲဆုံဆွေးနွေးပွဲကိုချင်းပြည်နယ်အစိုးရအဖွဲ့ကပွဲမိတ်မပေးတာကြောင့်ပွဲပြတ်သွားပါတယ်။ဘာကြောင့်အခုလိုမျိုးကျင်းပခွင့်မပြုရတာပါလဲ။အကြောင်းဆုံးကိုတော့ကိုရော့ဘတ်ကစုစည်းထားပြီးတော့နိုင်ကိုအိမ်ကတင်ဆက်ပေးပါမယ်ရှင်။
ချင်းမျိုးသားပုံမူညီညွတ်ငင်းချမ်းရေးဆိုင်ရာဒုတိယကျင်းအလို့တော်တွေ့ဆုံဆွေးနွေးပွဲကိုချင်းပြည်နယ်မင်းသားမြို့မှာဇန်နဝါရီလ29ရက်နေ့ကနေ30ရက်နေ့အထိနှစ်ရက်တာကျင်းပပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့လည်းချင်းမျိုးသားတအူးစီရန်အက်ကိုစလဲတွေပါဝင်တက်ရောက်မှာဖြစ်တဲ့အတွက်ချင်းပြည်နယ်ဆိုရဖွဲ့ကဖွင့်ပြချက်မပေးနိုင်လို့ပွဲပြဲသွားရတာလို့ချင်းနေချင်းခရီးရန်ဖွဲ့ချုပ်သူတွေ့ရင်မူတိုက်ခတ်တော်ရဆရာတော်တောက်တာလောဟာလင်းကပြောပါဗျာ
ကတော့ CNS ပါလို့ရှိရင်ကော်မတီဘုလို့ပြောတဲ့ကြတဲ့လူက CNS မပါဘူး CNS ဖြစ်စီရဲ့ commission မရှိရင် CNS ပါရင်ကော်မတီနိုင်ဘုလို့ပြောတဲ့ကြောင့် CNS ဘုလို့ကျွန်တော်ပြောထားတယ်အဲ့ဒါဖြစ်စီရဲ့ commission မရှိသေးတဲ့မရခင်ဗျားတို့မရသေးတဲ့ကြောင့်မတက်ရဘူးလို့ပြောတယ်သူတို့လည်းမတက်ဘူးလို့ပြောတယ်ဒီနေ့ဒီမှာကောင်ကလေးကော်မတီဒီမှာလည်းပဲသူတို့တက်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ NRC ရဲ့ commission မရှိသေးတဲ့တက်မှာမဟုတ်တဲ့ကြောင့်ဆိုတော့လက်ပတ်ပြတိုးတယ် CNS က NRC ကမှာ commission ပြင်ပြဆဲဆောင်ရွက်ဆဲဖြစ်တဲ့ကြောင့်ဒီသေဆုံးဘက်ကကော်မတီဘုလို့ဆိုတော့ဒီနေ့ကျတဲ့ဒီဝင်ကျုပ်ကတည်းကတော့ပြေးလိုက်
ဒီဆွေးနွေးပွဲမှာချင်းမျိုးရတအုပ်ကိုဆက်လိုက်ပြီးပါဝင်တက်ရောက်မှာမဟုတ်ကြောင်းကတိဝင်ငါချက်ထိုးပြီးပြန်လည်တင်ပြခဲ့ပြီမဲ့လေသိဆုံးဆွေးနွေးပွဲချင်းမမတရားလို့ဇန်နဝါရီလ27ရက်နေ့ဆိုရင်ချင်းပြည်နယ်ဆွေရဖွဲ့ကူစာမင်းသားမျိုးစီမံကာကွယ်မှုကော်မတီဥပဒေဥဆိုးလွင်ကချင်းနေချင်းခရိယံဖွဲ့ချုပ်ထံ NRVC ကနေခုပြုချက်မပေးသေးတဲ့အတွက်ခွင့်မပြုနိုင်ဘူးလို့အကြောင်းပြန်ခဲ့ပါတယ် CNF ကတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရစရည်သဘောတူစာချုပ်NCA လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တဲ့အညီတနင်္ဂနွေလုံးမှာလှုပ်လှဆွာသွားလာဖွဲ့ရှိသလိုလူထုနဲ့လည်းလှုပ်လှဆွာတွေ့ဆုံဖွဲ့ရှိပြီးငြိမ်းချမ်းရေးတည်ဆောက်မှုကာလမှာ CNF ကိုဘေးထုတ်သားတာဟာလုံးဝမလုပ်သင့်ဘူးလို့ချင်းမျိုးရတအုပ်CNF ထန်တလန်မျိုးဆက်ဆံရေးရုံးတာဝန်ခံပူရန်နေကပြောပါတယ်
ချင်းချင်းဒီဆောင်ကာလမှာအခုလိုပြောလက်တွဲလုံးဆောင်တာမျိုးမဟုတ်တဲ့ငယ်ဆရာတို့ကိုဘေးဖေးချောင်းထူထားတာမျိုးလောက်တာတော့တော့မှမဖြစ်ခြင်းလည်းတော့ရည်သူကျွန်တော်တို့ယူဆတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပို့ကူစီပင်ဝန်ကြီးဦးစိုးထက်ကတော့အခုလိုတုတ်ပြန်ပြောဆိုပါတယ်
ချင်းနေချင်းအတင်းတော့ပေါ့ဗျာဒီလိုမဲ့အခမ်းအနားဆိုပြီးတော့အဲ့လိုကြီးတင်တယ်တင်တော့အဲ့ဒီမှာတရားမဲ့တင်ပါမယ်တရားမဲ့တက်ရှိအောင်တက်မယ်ဆိုအဲ့လိုလေးပါဆိုတော့ဆီယမ်နဲ့ကအခမ်းအနားတက်ပြီးတော့ဒီလိုဆွေးနွေးမယ်ဆိုရင်ဒီနေ့ဆိုရကခုပြည့်ပြီးလို့မရပါနဲ့အဲ့လိုဖြစ်လို့တင်ရတယ်အဲ့လိုဖြစ်လို့တင်ရတယ်ဆိုတော့အဲ့လိုဖြစ်ရနေမှာကိုရှိတယ်ခွင့်မပြုချင်းနေချင်
ခုဆက်ပြီးတဲ့ရင်ချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်တောက်တော်မြို့နယ်အတွင်းလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့ဒေသခံများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပတဲ့
多少新闻？那新闻在那个罗，原来我那大瑞家的百姓电视台面，但因的电话被切罢了，那个电话是什么？变数对呀，阿华生，怎么个安的？比如我们罗大瑞电视台，但因的电话是新闻，我那新闻也发罢了，怎么？比如也有闽南家新闻的，我节目credit
ဒီဝေကိုစာရေးသားလို့တဲ့ဆိုရင်စာလိုက်ကတဆင့်ဆက်သွေးရမယ်လိစာကတော့ဘီဝေမြောင်းစီစဉ်တဆင့်စာလိုက်တတာမှရှေ့ရ90ရှန်ကုန်စာလိုက်ကြည့်ဖြစ်ပါတယ်အခုတော့တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြမှာဖြစ်ပါတယ်ဗျာဒီနေ့ငယ်ဟူပေတီနေမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်ရုတ်တရက်တိုးလာတာဟာ တနင်္ဂနွေမှာ၆၀၀လောက်တိဖြစ်သွားတာလို့လည်းပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်ဆွေးကပွင့်လင်းမြင်သာမှုမရှိတဲ့ပေါ်အမေရိကန်ကစစ်ပြစ်မိတဲ့ကြောင့်အင်ဂျီရောအကြီးအကဲရရှိသူကကြာသာပတ်နေ့ကပဲပြောလိုက်ပါတယ်။ကိုကကျမ်းမာရေးဖွဲ့ ပြောဆိုလိုက်ပါတယ်အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးဖွဲ့စည်းရေးမြောက်ကိုရီးယားမှာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်အောင်ကူညီကြဖို့အားပေးရကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနကကြာသာပတ်နေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအခန်းကြီးထဲမှာကြာသာပတ်နေ့ကလက်နက်ကြီးကြီးထိမှန်ရကမူလတန်းကျောင်းသားနှစ်ဆယ်လောက်ထိရတဲ့ရခဲ့ပြီးနောက်ကလေးငယ်တွေကိုကာဝယ်ပေး 但这个今年就突变表示了吧嘞。
其实我跟伢子人今年过过完年，表表给了吧，里面的对。时间透露业务个过业面中批发的，咱们现在 engineer 罗。The resume ဖြစ်ပါတယ်။တောက်ကြနေမနေ့ပဲ6နိုင်နေ9နိုင် TVOA season တွေကို line number 30 48အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရနေ့တစ်နေ့ဖြစ်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.